Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ် April 1ရက်ပေါ်တော်မူနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6:00နာရီတွေကနေ9:00နာရီအထိ9km 7.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်အောင်မဒီညနေခင်းစီစဉ်မှုအဖြစ်တာဝန်တင်ဆက်ပေးမှာပ
ါကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့နိုင်ဂျီးရားရွေးကောက်ပွဲမှာတက်ခံကောင်းဆောင်အနိုင်ရသွားပါတယ်ဒီနိုင်ငံနျူကလ িয়ার စီစဉ်တဲ့ပတ်သက်လို့သဘောတူညီမှုရရှိရေးတမတ်ရဲ့ကျော်ရက်ထိဆက်လက်ဆွေးနွေးနေပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကြီးညာပေးမှာပ
ါကောင်းပါပြီကောင်းလင်းခင်ဗျာဒီကနေ့တင်ဆက်မဲ့သတင်းတွေထဲမှာတော့နယ်သာလန်မီဘီယာမက်ဆီမာရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာဘယ်လိုအကြောင်းအရာတွေကိုဦးစားပေးဆွေးနွေးသွားမှာပါလဲ
Sustainability is key. That is why I do not want to just see one type of the part of the sector.
မြန်မာကောင်းဆောင်နေတဲ့တွေ့ဆုံတဲ့အခါမှာသေးစားငွေကြေးဝန်ဆောင်မှုလုပ်ငန်းတွေရရှိတည်ထောင်ဖို့ဘလို့ထိန်းသိမ်းသွားမလဲဆိုတာကိုအပြေရှာဖို့ဆွေးနွေးသွားမယ့်အကြောင်းမီဘီယာမက်ဆီမာကပြောသွားတာပါဒီအကြောင်းပြင် American ပြည်ထောင်စုရောက်မြန်မာရေးလှရှားသူတွေကကုလသမဂ္ဂကိုတိုက်တွန်းမှုတွေပြုလုပ်မဲ့အကြောင်းတွေကိုလည်းတင်ဆက်ပေးသွားမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးအောင်လင်းဦးနဲ့ဒေါက်ခင်မြတ်တူကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမှာဒီမိုကရေစီပေါ်ထွန်းလာပြီးတပါတီစနစ်ကိုလည်းအဆုံးသတ်နိုင်ခဲ့ပြီလို့သမ္မတဖြစ်ရွေးချယ်ခံထားရတဲ့မိုဟာမက်ဒူဘူဟာရီကပြောဆိုလိုက်ပါတယ်။စနေနေ့ကသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတကိုလက်ဂျိုနသန်ကိုမဲပေါင်း2,000ကျော်နဲ့အနိုင်ရရှိခဲ့ကြောင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့မှာပဲတရားဝင်ကြေညာခဲ့ပြီးနိုင်ပိုင်းအတွင်းသမ္မတဖြစ်လာတော့မယ်ဘူဟာရီကအပူချမျိုးတော်မှာပြောဆိုလိုက်တာပါ။သမ္မတဂျိုနသန်ကိုလည်းပြန်ပြောင်းကောင်းတူဦးဖြစ်နေရည်ညွှန်းပြောဆိုသွားတယ်လို့လောပောက်ကံပြတူဦးဖြစ်နေလဲကန့်လန့်ခဲ့ပါတယ်။ယာယူကထွက်ရတော့မယ်သမ္မတဂျိုနသန်ရဲ့ပြည်သူ့ဒီမိုကရက်တစ်ပါတီ PDP ဟာ1999ခုနှစ်ကတည်းကနိုင်ဂျီးရီးယားမှာအာဏာရရှိထားပါရွေးကောက်ပွဲမှာအနိုင်ရသွားတဲ့ All Progressives Congress APC ပါတီခေါင်းဆောင်ဘူဟာရီကတော့သမ္မတအဖြစ်မေလ29ရက်နေ့မှာကျန်းသစ်စာချင်းစုတာဝန်ယူမှာဖြစ်ပါတယ်။ရွေးကောက်ပွဲမှာသမ္မတဂျိုနသန်ကမဲယူထွက်စုစုပေါင်း 12.9 သန်းရခဲ့ပြီးတက္ကံကောင်းဆောင်ဘူဟာရီကတော့စုစုပေါင်း 15.4 သန်းနဲ့အနိုင်ရခဲ့တဲ့အကြောင်းနိုင်ဂျီးရီးယားရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအတ္တဟီယူဂျီဂါကဒီကနေ့စောပိုင်းမှာပဲပြည်ဝင်ကြေညာခဲ့တာပါ။သမ္မတဂျော်ဒန်သန်ကတော့ရွေးကောက်ပွဲနောက်ဆုံးရလဒ်ထွက်ပေါ်လာနေတဲ့မနေ့နောက်ပိုင်းမှာပဲအရင်းနှီးခဲ့တာကိုအတိအမှတ်ပြုလက်ခံခဲ့ပြီးတိုင်းပြည်ကိုအုပ်ချုပ်ခွင့်ရခဲ့တဲ့အပေါ်နိုင်ဂျီးရီးယားပြည်သူတွေကိုလည်းကျေးဇူးတင်စကားပြောကြားခဲ့ပါတယ်
။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်မူပေါင်းတစ်ခုချမှတ်ဖို့မနေ့ကဆုံးဖြတ်ချက်မရနိုင်ခဲ့တဲ့အတွက်ဒီကနေ့ဗိုလ်တခုနေမှာအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံညှိနှိုင်းရေးမှုတွေဆက်ပြီးဆွေးနွေးနေကြပါတယ်။အီရန်ကိုယ်စားလှယ်အဖွဲ့နဲ့တရုတ်ဗြိတိန်ပြင်သစ်ရုရှားအမေရိကန်နဲ့ဂျာမနီတို့ပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဝင်တွေဟာတတ်မှတ်ရဖြစ်တဲ့အင်္ဂါညတကောင်အထိဆုံးဖြတ်ချက်မချနိုင်ခဲ့တဲ့အတွက်ဒီကနေ့ဆွစ်ဇာလန်နိုင်ငံလူဆန်းမျိုးမှာဆက်လက်ဆွေးနွေးနေကြတာပါ။အီရန်နိုင်ငံခြားရေးဝန်ကြီးဂျက်ဖ်နဲ့ဗြိတိန်ဂျာမနီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတွေဟာနေရက်ပြန်သွားတဲ့ပြင်သစ်ရုရှားနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေရဲ့အကြီးတန်းကိုယ်စားလှယ်တွေနဲ့အတူဆက်ပြီးဆွေးနွေးနေကြတာဖြစ်ပါတယ်။အီရန်ညှိနှိုင်းရေးမှူးအဘတ်အာရာချီကတော့ဒီသဘောတူညီချက်မချမှတ်ခင်မှာကုလသမဂ္ဂနဲ့အနောက်နိုင်ငံတွေကအီရန်ပေါ်မှာချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုအားလုံးကိုရုပ်သိမ်းပေးဖို့ပဲထပ်တလဲလဲတောင်းဆိုနေတယ်လို့အီရန်ရုပ်သံမေးမြန်းခန်းမှာပြောကြားခဲ့ပါတယ်။ညှိနှိုင်းလို့မပြေလည်နိုင်သေးတဲ့အချက်တွေထဲမှာနျူကလ িয়ার ဆိုင်ရာသုတေသနလုပ်ငန်းနဲ့ဖွံ့ဖြိုးရေးဆိုင်ရာတွေလည်းပါဝင်ပါတယ်။သဘောတူညီချက်ကိုချနိုင်အောင်ဆွေးနွေးပွဲတက်ရောက်လာတဲ့ကိုယ်စားလှယ်တွေအားလုံးတစ်ဖက်ကလူလားချက်တွေထက်ဝက်ကိုလက်ရောဖို့ပြင်ထားမယ်လို့တရုတ်ကကြေညာချက်ထုတ်ပြန်လိုက်တယ်လို့အပေးယူနဲ့သဘောတူညီမှုရအောင်လုပ်ကြဖို့လည်းတရုတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။
အဲစ်အစ်စနစ်တွေ့ကြရပြီးခဲ့တဲ့နှစ်ဇွန်လကလေးကထိန်းချုပ်ထားခဲ့တဲ့အီရတ်နိုင်ငံတိဂရစ်မြို့ကိုသတင်းပတ်တွေနဲ့ချီထိုးစစ်ဆင်နေတဲ့အီရတ်တပ်ဖွဲ့တွေကမြို့ကိုပြီးသက်သိမ်းပိုက်နိုင်မှုဒီကနေ့မှလည်းဆက်လက်ကြိုးပမ်းနေကြပါတယ်။မြို့ထဲမှာခြံနေသေးတဲ့စစ်သွေးကြွတွေကိုရှင်းလင်းဖို့အီရတ်တပ်ဖွဲ့တွေကြိုးပမ်းနေတဲ့အကြောင်းအီရတ်ပြည်ထောင်စုဝန်ကြီးမိုဟာမက်ဆလမ်အယ်ကဘန်ကပြောဆိုခဲ့တာပါ။တမန်ဝင်ပြောင်းလဲတစ်ခုကိုဖန်တီးနိုင်ခဲ့တယ်ဆိုပြီးအီရတ်ဝန်ကြီးချုပ်ဟေဒန်အယ်ဘာဒီကအီရတ်တပ်ဖွဲ့တွေကိုချီးကျူးစကားပြောကြားခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲပြည်ထောင်စုဝန်ကြီးကပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဒီရက်နိုင်ငံမြောက်ပိုင်းကတိဂရစ်မြို့ရဲ့နေရာတော်တော်များကိုအီရတ်တပ်တွေသိမ်းပိုက်ပြီးမြို့ကိုလည်းထိချုပ်ထားနိုင်ပြီလို့အီရတ်လွတ်တော်အမတ်တူဖြစ်တဲ့အဗ်တူဘာရီဇဘာရီကလည်းဗီဒီယိုကိုပြောပါတယ်။မြို့ရင်းကစစ်သွေးကြွအကျဉ်းချန်တွေကိုရှင်းလင်းပြီးရင်တော့လုံးဝအောင်ပွဲခံပြီလို့ပြောနိုင်မှာဖြစ်တယ်လို့လည်းသူကပြောဆိုခဲ့တာပါ။တိဂရစ်မြို့ကိုအီရတ်တပ်တွေထိချုပ်နိုင်ခဲ့တဲ့တဲ့ရင်းကိုအမေရိကန်ဥဆောင်နဲ့ညွန်မောင်းတပ်ဖွဲ့တွေကကြိုးဆိုကြောင်းပင်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရသူကပြောဆိုခဲ့ပေမယ့်မြို့ရဲကနေရာတချို့ကို IS စစ်သွေးကြွတွေဆက်လက်ထိန်းချုပ်ထားဆဲဖြစ်တဲ့ကြောင်းအပိတန်ရှင်းလင်းမှုလိုနေသေးတယ်လို့လည်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်
ရေမင်းနိုင်ငံအနောက်ပိုင်းမှာရှိတဲ့နှုတ်ထွက်လုပ်ငန်းဆက်ရုံတစ်ခုမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာမို့အနည်းဆုံးလူ25ယောက်သေဆုံးခဲ့ရပါတယ်။ဒီပောက်ကွဲမှုဟာရေမင်းမှာ Saudi Arabia ဦးဆောင်တဲ့မဟာမိတ်တပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လားအစိုးရဆန့်ကျင်တဲ့တိုက်ခိုက်ရေးသမားတွေကြောင့်လားဆိုတော့တသက်ကွယ်ကွယ်မသိရသေးပါဘူး။ဆက်ရုံရှိရာဟိုဒီဒါစိတ်ကမ်းမြို့ကလေးမှာဒီကနေ့ဗိုလ်တပူးမနဲ့အစောပိုင်းမဟာမိတ်တွေကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့မျက်မြင်သက်သေတွေကရောအစိုးရတာဝန်ရှိသူတွေကပါပြောပါတယ်။တချို့ကတော့သဘုံတွေဘက်ကပြစ်ခတ်တဲ့ကြီးစံတွေအဲ့ဒီနေရာမှာကြာရောက်ခဲ့တယ်လို့ဆိုပါတယ်။မဟာမိတ်တွေဘက်ကလေကြောင်းတိုက်ခိုက်မှုလှုပ်ဆောင်နေတာသတင်းတစ်ပတ်လောက်ရှိလာပြီဖြစ်ပြီး9ရက်အတွင်းအရက်သား63ဦးသေဆုံးသွားတယ်လို့ဒဏ်ရာရသူက364ယောက်ရှိပြီလို့ကုလသမဂ္ဂကပြောပါတယ်။ရေမြင့်မှာပြီးခဲ့တဲ့စက်တင်ဘာလကစပြီးမြို့တော်ဆန္ဒကိုအီရန်နေပံ့ပိုးထောက်ခံတဲ့ဟူသီသဘုံတွေတင်ခဲ့တဲ့အပြင်ရေမြင့်တောင်ဘက်အဓိကစစ်ကမ်းမြို့ဖြစ်တဲ့အေဒင်ကိုပါဆက်ပြီးတင်ပိုက်ဖို့လှုပ်လာတာမို့ဒါကဟန်တာရဲ့အနေနဲ့အခုလိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလှုပ်ဆောင်နေကြတာဖြစ်ပါတယ
်။ UAE ဘီကန်အတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 10683ညလိုင်းနိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လင်းလူချင်းဆက်ဆံမှုနဲ့ထောင်နဲ့ငါးနဲ့ပြည်ထောင်ချက်ခံနေရတဲ့မလေးရှားတိုက်ခိုက်ခေါင်းဆောင်အန်ဝါအီဘရာဟင်ကတညာခွင့်ရဖို့ဘရင်ထံအယူခံရှောက်ထားချက်ကိုပယ်ချလိုက်တဲ့အကြောင်းရှင်းနေဖြစ်သူကပြောပါတယ်။မနီရှာတက်ခန်ကောင်းဆောင်ရဲ့အယူခံကိုတရားရုံးချုပ်ကပယ်ချခဲ့တဲ့ဖေဖော်ဝါရီလကလေးကမိသားစုကဘရင်ထံမှာအယူခံတင်ခဲ့တာပါ။အယူခံပယ်ချခံခဲ့ရတယ်လို့ရှင်းနေဖြစ်သူကဒီကနေ့ပဲပြောဆိုခဲ့ပေမဲ့မနီရှာစုကဘက်ကတော့တည်ဝင်ပြောဆိုတာမျိုးမရှိသေးပါဘူး။လင်းနေရင်းဆက်ဆံခဲ့တယ်လို့လက်ထောက်ဖြစ်သူတူကဆွဆွဲခဲ့တဲ့အမှုနဲ့ပတ်သက်လို့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတရားရုံးကထောင်ဒဏ်စီရင်ထားတာဖြစ်ပေမဲ့နှစ်ပေါင်းများစွာတိုင်းပြည်အနာကိုထိန်းချုပ်ထားတဲ့အာဏာရပါတီအတွက်ဒီကစင်ကာပူတစ်ခုဖြစ်နေတဲ့အထက်ခံခေါင်းဆောင်ကတော့သူ့ဘော်နိုင်ငံရေးရွေးချယ်နဲ့တသက်လုပ်တာလို့ပြောဆိုထားတာပါ။အန်ဝါဟာ2013ခုနှစ်ရွေးကောက်ပွဲမှာတုန်းကလည်းသုံးပါတီညွန်ပေါင်းဖွဲ့ကိုဦးဆောင်ပြီးအောင်မြင်မှုတွေရခဲ့တာကြောင့် 1958 ခုနှစ်လွတ်လပ်ရေးရပြီးချိန်ကလေးကမလေးရှားမှာအာဏာရထားတဲ့အစိုးရအတွက်ချင်းချောက်မှုကြီးတစ်ခုလည်းဖြစ်ခဲ့ပါတယ်။1990ပြည့်လွန်နှစ်တွေတုန်းကအာဏာရပါတီထဲမှာလည်းထင်ရှားခဲ့တဲ့အန်ဝါဟာဒုတိယဝန်ကြီးချုပ်ထိဖြစ်လာခဲ့ပေမဲ့အဲ့ဒီချိန်တုန်းကဝင်းကြီးချုပ်မဟာသီယာမိုဟာမက်နဲ့မတည့်မမြတ်ဖြစ်ရာကနောက်ပိုင်းမှာအတိုက်ခံဖြစ်နေရပ်တည်လာခဲ့တာပါ။ထောင်နှံချခံနေရတဲ့အတိုက်ခံခေါင်းဆောင်ရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့တော့မိသားစုကစိုးရိမ်နေကြပါတယ်
။တရုတ်နဲ့ထိုင်ဝမ်ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်တွေဟာကုန်သွယ်ရေးအခွန်ခရှော့ချိုင်းနဲ့ပတ်သက်ပြီးစည်းကြင်းမြောက်ဆွေးနွေးပွဲကိုတရုတ်နိုင်ငံမှာကျင်းပနေပါတယ်။မနေ့ကစတင်ပြီး3ရက်ကြာကျင်းပတဲ့ဆွေးနွေးပွဲကနေလွန်ခဲ့တဲ့7ရက်အတွင်းဆက်ဆံရေးကောင်းလာနေတဲ့တရုတ်နဲ့ထိုင်ဝမ်ကြားထူးခြားတဲ့သဘောတူညီမှုအသက်ရနိုင်မယ်လို့တွက်ဆနေတာပါ။တိုင်ဝမ်ပစ္စည်းတင်ဖို့သူတွေကအခွန်ခနည်းနည်းနဲ့တရုတ်ကိုပစ္စည်းတင်သွင်းနေကြတာဖြစ်ပြီးအထူးသဖြင့်ထိုင်ဝမ်ဆက်ပစ္စည်းတင်သွင်းမှုအတွက်အခွန်ခလျှော့ချရေးသဘောတူညီမှုရနိုင်အောင်ဆွေးနွေးနေကြတာပါ။တိုင်ဝမ်ပြိုင်ဘက်ဖြစ်တဲ့တောင်ကိုရီးယားနဲ့တရုတ်တို့ကြား FTA လွတ်လပ်တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးဖို့ပြင်ဆင်နေတာမို့မတ်လ25ရက်နေ့ကတော့ထိုင်ဝမ်နိုင်ငံခြားကုန်သွယ်ရေးဘျူရိုကကြေညာချက်တစောင်ထုတ်ပြန်ပြီးတရုတ်နဲ့ကုန်သွယ်ရေးစာချုပ်ချုပ်ဆိုဖို့ဆက်ပြီးမဆောင်နိုင်တော့ဘူးလို့ပြောပါတယ်။တရုတ်နဲ့တောင်ကိုရီးယားတို့ကဂျပန်နဲ့လည်းတိကျကုန်သွယ်ရေးစာချုပ်တွေချုပ်နိုင်မှုဆွေးနွေးနေကြတာဖြစ်ပါတယ်။ထိုင်ဝမ်မှာတော့ဒီနှစ်ဆန်းကမှပြန်ပြီးရွေးခံတဲ့လက်ရှိသမ္မတမောင်ချောင်းရဲ့အမျိုးသားပါတီအနေနဲ့တရုတ်နဲ့ဆက်ဆံရေးခိုင်မာမလုပ်ချင်တဲ့မဲဆန္ဒရှင်တွေညှိနှိုင်းမှစိုးရိမ်နေပါတယ်။မနေ့တုန်းကတော့ထိုင်ဝမ်အစိုးရကတရုတ်နဲ့ဆက်ဆံရေးတိုးမြှင့်ပြီးတရုတ်ဩဇာလွှမ်းမိုးမှုခံနေတာမကျေနပ်တဲ့ထိုင်ဝမ်ပြည်သူတွေဟာတရုတ်နဲ့ကုန်သွယ်ရေးစာချုပ်ချုပ်ဆိုမှုအတွက်အပြင်းထန်ကန့်ကွက်ခဲ့ကြတာပါ
။ကမ္ဘာတဝန်းတည်ထောင်ဖြစ်ပေးစီရင်နေတဲ့အထက်မှာအစိုးရဆိုလို့လူခွင့်ရလူရှာမှုဖွဲ့ Amnesty International ရဲ့အစိုးရကစားမှာဖော်ပြခြင်းနဲ့ပတ်သက်လို့တရုတ်နိုင်ငံကကောက်ွယ်ပြောဆိုလိုက်ပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့ Amnesty International ရဲ့အစိုးရကစားမှာတော့ကမ္ဘာပေါ်ကကျန်တဲ့နေရာတွေမှာတည်ထောင်စီရင်နေတာစုစုပေါင်းရင်တော့တရုတ်နိုင်ငံကိုမမီဘူးလို့ဖော်ပြထားတာပါ။တရုတ်နိုင်ငံဟာနှစ်စဉ်နှစ်တိုင်းလူပေါင်းထောင်ချီပြီးဒေသပြစ်ပေးခံရတာကွပ်မြတ်တာတွေရှိတယ်လို့ယုံကြည်ထားပေမဲ့ကိန်းဂဏန်အတိအကျကိုတော့နိုင်ငံတော်လျှို့ဝှက်ချက်ဖြစ်ထိမ့်သိမ့်ထားတယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်ကတော့အစိုးရခံစားမှုမဖတ်ရသေးပေမဲ့တရုတ်နိုင်ငံမှာဒေသစီရင်ချက်တွေကိုထိနေတဲ့ဆောင်းနေတဲ့အကြောင်းပြောဆိုခဲ့တာပါ။တရုတ်နိုင်ငံမှာဒေသပြစ်ပေးစီရင်တာတွေကိုအလေးနဲ့ထားစဉ်းစားဆုံးဖြတ်ပြီးနိုင်ငံကဥပဒေတွေနဲ့အညီဆောင်ရွက်နေတဲ့အကြောင်းဒီကနေ့ဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောကြားသွားပါတယ်။လူခွင့်ရေးအဖွဲ့တွေကတော့တရားစီရင်စနစ်မှာအမှားယွင်းနေတဲ့အားနည်းချက်တွေရှိနေတဲ့တရုတ်နိုင်ငံမှာတည်ထောင်ပြစ်ပေးစီရင်နေတဲ့အရေးအတွက်ဝေဖန်နေကြတာပါ။ကမ္ဘာတစ်ဝှမ်းမှာအစိုးရတွေဟာရာဇဝတ်မှုတွေနဲ့အကြမ်းဖက်မှုတွေအတွက်ပြင်းထန်တဲ့စီရင်ချက်ဖြစ်တည်ထောင်ပြစ်ပေးနေတာတွေဟာ 28ရာခိုင်နှုန်းထိတိုးလာတယ်လို့ Amnesty International ရဲ့အစိုးရကစားမှဖော်ပြထားပေမဲ့2014ခုနှစ်အတွင်းလက်တွေ့ကွပ်မျက်မှုတွေမှာတော့ဒီအရင်တစ်နှစ်ခတ်ထက်22ရာခိုင်နှုန်းလျော့နေခဲ့တယ်လို့လည်းပြောပါတယ
်။ပြီးခဲ့တဲ့သတင်းပတ်တုန်းကလိုက်ပါသူအားလုံးကိုတေဆုံးစေခဲ့တဲ့ပြင်သစ်နိုင်ငံ Elf တောင်တန်းဒေသလင်းပြတ်ကျခဲ့မှုနဲ့ပတ်သက်ပြီးဘာကြောင့်ဆိုတာသေးသေးချာချာသိရဖို့အချိန်လောက်ဆောင်ရမယ်လို့လုတ်တန်းစာဂျာမန်လေကြောင်းလိုင်းအကြီးအကဲကပြောကြားလိုက်ပါတယ်။အကြီးကဲကတ်စတန်စ4ဟာတည်ဆုံးသူတွေရဲ့မိသားစုဝင်တွေတော့ရောက်စုဝေးကြတဲ့ဂျာမန်ဝင်းဆက် Airbus 320ပြတ်ကျတဲ့နေရာကိုဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ရောက်ခဲ့ပြီးလေရင်ပြတ်ကျမှုအတွက်တိတ်ကိုဝမ်းနေကြောင်းနဲ့တည်ဆုံးသွားသူ150သလုံးရဲ့မိသားစုဝင်တွေအတွက်သူ့ကုမ္ပဏီကတက်နိုင်ဆုံးကူညီမယ်လို့ကတိပေးခဲ့ပါတယ
်April 8th yetနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥအောင်လင်းဦးနဲ့ဒေါက်ခင်မျိုးတက်တူကကြီးညာပေးခဲ့ကြတာပါခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုစက်တိုက်တင်ဆက်ပေးသွားမှာပါအရင်ဆုံးနယ်သာလန်မီဘီယာရဲ့မြန်မာနိုင်ငံခီးစဉ်နဲ့ဆက်လိုက်အောင်ပါငွေကြေးဆိုင်ရာအကြံဉာဏ်တွေပေးနိုင်ဖို့နဲ့အများပါဝင်ခွင့်ရရှိတဲ့စီးပွားရေးလမ်းပြမြေပုံလုပ်ငန်းစဉ်တွေကိုဆွေးနွေးဖို့အတွက်မြန်မာနိုင်ငံကိုမတ်လ30ရက်နေ့ကတည်းကရောက်ရှိနေတဲ့ Netherlands Mibia Maxima ဟာဒီကနေ့ April 10ရက်နေ့မနက်ပိုင်းမှာတော့သမရဦးသိန်းစိန်အပါအဝင်နိုင်ငံခေါင်းဆောင်ပိုင်းတွေနဲ့တွေ့ဆုံခဲ့ပါတယ်။အများပါဝင်ခွင့်ရရှိတဲ့စီးပွားရေးစနစ်နဲ့အသေးစားငွေကြေးဝန်ဆောင်မှုလုပ်ငန်းတွေရရှိတည်ထောင်ထိန်းထားနိုင်ဖို့အကြောင်းအရာတွေကိုမြန်မာအစိုးရနဲ့ဆွေးနွေးသွားမယ်လို့ Mibia Maxima က VOA ကိုပြောဆိုပါရယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကြံပေးပုဂ္ဂိုလ်ဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ Netherlands Mibia Maxima ရဲ့ခီးစဉ်အကြောင်းကို VOA သတင်းတောက်မတ်တင်ကြီးလင်းကပြောပြပေးမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အများပါဝင်ခွင့်ရရှိတဲ့စီးပွားရေးစနစ်ရှေ့ရှုဆောင်ရွက်ပေးရေးဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်နယ်ဇလန်မီဘီယာမက်ဆီမာဟာဒီကနေ့ April 10ရက်နေ့မနက်ပိုင်းမှာတော့နေပြည်တော်ကသမရအိမ်တော်မှာသမရဦးသိန်းစိန်အပါအဝင်အခြားနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်နယ်သာလန်မီဘီယာအနေနဲ့မြန်မာနိုင်ငံရေးခေါင်းဆောင်ပိုင်းနဲ့တွေ့ဆုံတဲ့အခါအများပါဝင်ခွင့်ရရှိတဲ့စီးပွားရေးစနစ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့အသေးစားငွေကြေးဝန်ဆောင်မှုလုပ်ငန်းတွေရေရှည်တည်တံ့မှုဘလို့ထိမ့်သိမ်းသွားမလဲဆိုတာကိုအဖြေရှာဖို့စဉ်းစားသွားမယ်လို့ VOA ကိုပြောဆိုလိုက်ပါတယ
် Sustainability is key. That is why I do not want to just see one type of part of the sector you know microfinance is just one part of the sector
အဓိကဖြစ်ပါတယ်အသေးစားငွေကြေးဝန်ဆောင်မှုလုပ်ငန်းဆိုတာဘဏ္ဍာရေးရဲ့တစိမ့်တေးသားပဲဖြစ်တာကြောင့်ကျမအနေနဲ့ဒီကဏ္ဍတစ်ခုတည်းကိုပဲကွက်ပြီးမကြည့်စေချင်ပါဘူးအသေးစားငွေချေးလုပ်ငန်းတွေရရှိတည်တတ်နိုင်ဖို့အခြားစီးပွားရေးလုပ်ငန်းတွေစီကအရင်းနှီးတွေရယူရမှာဖြစ်ပြီးဒီစီးပွားရေးလုပ်ငန်းတွေကလည်းရေရှည်စီးပွားဖြစ်လုပ်ဖို့လိုအပ်ပါတယ်ဒါဟာလည်းမြန်မာပြည်သူတွေအတွက်အဓိကစဉ်းစားရမယ့်အချက်ပဲဖြစ်ပါတယ်တက်တန်းနှစ်နှစ်လောက်ပဲခံမဲ့ငွေချေးလုပ်ငန်းဟာအသေးစားငွေကြေးဝန်ဆောင်မှုလုပ်ငန်းတစ်ခုလုံးအတွက်အဖြေတရက်မဟုတ်ပါဘူးအသေးစားငွေချေးလုပ်ငန်းတွေရေရှည်ရည်တည်နိုင်ဖို့အဖြေရှာရပါမယ်ဒီအကြောင်းကိုပဲကျမတို့မနက်ဖြန်နိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးသွားမှာပါမနေ့ကလည်းဒီအကြောင်းပဲဆွေးနွေးတယ်ဒီနေ့မနက်လည်းဒီအကြောင်းပဲဆွေးနွေးခဲ့ပါတယ်အသေးစားငွေချေးဝန်ဆောင်မှုလုပ်ငန်းတွေအတွက်သာမကအခြားဖန်လုပ်ငန်းတွေအတွက်ဘလို့အရင်းနှီးတွေရယူမလဲဆိုတာလည်းဆွေးနွေးကြပါမယ်အဆုံးမှာတော့မြန်မာနိုင်ငံသားတွေရဲ့စုငွေတွေကနေပဲပြန်လည်လှည့်ပတ်ပြီးအများပါဝင်ခွင့်ရတဲ့ငွေစုငွေချေးစနစ်ဖြစ်သွားမှာပါ
မနေ့ကမတ်လ31ရက်နေ့မွန်းလွဲပိုင်းတုန်းကမော်ဘီမြို့နယ်မြောင်းတကာမှာရှိတဲ့ World Vision ရဲ့အသေးစားငွေကြေးဝန်ဆောင်မှုလုပ်ငန်းတွေနဲ့ဒေသခံပြည်သူတွေရဲ့အခြေအနေတွေကိုလေ့လာရင်းပြောဆိုသွားတာဖြစ်ပါတယ်။မီဗျာမက္ကစီမာကမြောင်းတကာဈေးအတွေလှည့်လည်ကြည့်ရှုပြီးအနီးတစ်ဝိုက်ကတနိုင်တစ်ပိုင်းဈေးဝယ်ရောင်းချနေကြတဲ့ဒေသခံတွေနဲ့လည်းစကားပြောဆိုခဲ့ပါတယ်။မော်ဘီမြို့နယ်အမျိုးသမီးရဲရဥက္ကဋ္ဌကလည်းအမျိုးသမီးများအပေါ်အကြမ်းဖက်မှုရောနှဲပပျောက်ရေးအတွက်နယ်သာလန်မီဘီယာစီကအကြံဉာဏ်တောင်းခံသွားမယ်လို့ဆိုပါတယ်
။အမျိုးသမီးများကိုအကြမ်းဖက်ရင်နော်ခန္ဓာကိုယ်ပိုင်းဆိုင်ရာအကြမ်းဖက်တာရှိတယ်၊စိတ်ပိုင်းဆိုင်ရာအကြမ်းဖက်တာရှိတယ်။အားလုံးအကြမ်းဖက်မှုတွေအဲ့လိုအကြမ်းဖက်မှုတွေရောနှဲပပျောက်ဖို့ကျမတို့ကပညာပေးရဆိုတာအမျိုးသားတွေကိုပညာပေးရတာပေါ့နော်။အဲ့လိုအကြမ်းဖက်တဲ့အဲ့ဒီလိုမျိုးဒီပညာပေးတဲ့အခါမှာပို့ပြီးတော့ပေါ့ထိရောက်စွာပညာပေးနိုင်မှုပေါ့နော်ပို့ပြီးတော့ထိရောက်စွာပညာပေးနိုင်ဖို့ဒါဘယင်မကြီးစီကကျမအကြံဉာဏ်နေပေါ့တကယ်လို့များအခွင့်အရေးရမယ်ဆိုရင်အကြံဉာဏ်နေတောင်းညင်ပါတယ
်နယ်သာလန်မီဘီယာမက္ကစီမာဟာမနေ့ကမတ်လ31ရက်နေ့မနက်ပိုင်းမှာတော့ရန်ကုန်တက္ကသိုလ်ဘွယ်နင်းသဘင်ခန်းမှာမိန့်ခွန်းပြောကြားခဲ့ပါသေးတယ်ငွေရေးကြေးရေးကဏ္ဍဖွံ့ဖြိုးတိုးတက်မှုအတွက်ရောက်ရှိလာတဲ့နယ်သာလန်မီဘီယာအနေနဲ့မြန်မာဘဏ်လုပ်ငန်းတွေကိုနယ်မျိုးတွေအထိတိုးချဲ့သွားနိုင်မှုအကြံဉာဏ်ကောင်းတွေပေးစီလိုတယ်လို့မိန့်ခွန်းကိုလာရောက်နားထောင်တဲ့ရန်ကုန်တက္ကသိုလ်ကဘဏ်လုပ်ငန်းအထူးပြုမဟာရန်ကျောင်းသားတဦးကအခုလိုပြောပါတယ်
လက်ရှိမှာနိုင်ငံတကာ မာလူပဲဗန်ဒီပွဲစည်းရကြတော့ကျွန်တော်တို့ကတောက်လျှောက်အများကြီးဟိုနေတကာမှာမရှိသေးတဲ့အခါကြတော့များများဆဆာလှုပ်ပေးနိုင်လို့ရှိရင်ဟိုပါပေါ့ဒီတခြားဗန်ဒီမရှိတဲ့နေရာမျိုးတွေမှာကျွန်တော်တို့ financial institution တွေများများလှုပ်ပေးမယ်အဲ့လိုမျိုးလှုပ်ပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဒီငွေကြီးနဲ့ပတ်သက်ပြီးတော့အထောက်ပံ့တွေအများကြီးပေးနိုင်မယ်လို့ကျွန်တော်ထင်ပါတယ်နောက်ဘီမိုင်းအနေနဲ့လည်းဒီကုလသမဂ္ဂရဲ့ဒီဗန်ဒီနဲ့ပတ်သက်ပြီးအကြံပေးအနေနဲ့ကျွန်တော်တို့ကမြန်မာနိုင်ငံလာရောက်တဲ့အခါကျတော့သူ့မှာလည်းဒီတဲ့အကောင့်နဲ့အကြံဉာဏ်အများကြီးပို့ပြီးတော့မြန်မာနိုင်ငံတင့်တော်မဲ့အကြံဉာဏ်တွေလည်းရှိကောင်းရှိလာနိုင်ပါတယ်အဲ့ဒါမျိုးတွေကျွန်တော်လုပ်ပေးနိုင်လို့ရှိရင်တော့ပို့ပြီးတော့အဆင်ပြေမယ်ကျွန်တော်ထင်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်တည်းမှာမြန်မာနိုင်ငံရဲ့မိုဘိုင်းဆက်သွယ်ရေးစနစ်တဟုန်ထိုးတိုးတက်လာတာကြောင့်ငွေကြေးလွှဲပြောင်းယူမှုနဲ့အခြားဘဏ်လုပ်ငန်းဆိုင်ရာဝန်ဆောင်မှုတွေကိုမိုဘိုင်းဖုန်းဆက်သွယ်ရေးစနစ်တွေနဲ့လုပ်ကိုင်သွားမယ်ဆိုရင်ဘဏ်လုပ်ငန်းဆိုင်ရာအခက်အခဲတွေကုန်ကျစရိတ်တွေတက်တာမှဖြစ်တယ်လို့မီဒီယာမက္ကဆီမာကဆိုပါတယ်2019ခုနှစ်လောက်ရောက်မှာတော့မြန်မာနိုင်ငံရဲ့လူဦးရေ60ရာခိုင်နှုန်းလောက်ဟာမိမိတို့ရဲ့ဘဏ်ငွေစရင်ငွေကြေးလွှဲပြောင်းမှုစတဲ့ဝန်ဆောင်မှုတွေကိုမိုဘိုင်းဖုန်းနဲ့ပဲလုပ်ကိုင်နိုင်တော့မှာဖြစ်တယ်လို့ရန်ကုန်တက္ကသိုလ်ဖွင့်ရင်းသဖြင့်ခန်းမမှာပြောဆိုခဲ့တာဖြစ်ပါတယ်။မတ်လ30ရက်နေ့ကနေဧပြီလ1ရက်နေ့ထိ3ရက်တာကြာမြင့်တဲ့ခီးစဉ်မှာဗီဗီယာမက္ကဆီမာအနေနဲ့နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့ဘဏ်လုပ်ငန်းရှင်တွေအသေးစားစီးပွားရေးလုပ်ငန်းရှင်တွေဆက်သွယ်ရေးလုပ်ငန်းရှင်တွေအပြင်အသေးစားငွေကြေးဝန်ဆောင်မှုလုပ်ငန်းတွေနဲ့ဒေသခံပြည်သူတွေရဲ့စီးပွားရေးအခြေအနေတွေကိုလေ့လာခဲ့ပါတယ်။နယ်သာလန်မီဒီယာမက္ကဆီမာဟာအများပါဝင်ခွင့်ရရှိတဲ့စီးပွားရေးစနစ်ရှေ့ရှုဆောင်ရွက်ပေးရေးဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်အဖြစ်2009ခုနှစ်ကတည်းကတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ရှင်။
မတ်တင်ကြီးလင်းပြပြပေးသွားတာပါအခုတခါအမေရိကန်ပြည်ထောင်စုရောက်မြန်မာရေးလို့ရှားသူတွေရဲ့နယူးယောက်မြို့ခီးစဉ်အကြောင်းကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေရှိနေပြီးတရားဥပဒေစိုးမိုးမှုကင်းမဲ့နေတာကြောင့်ကုလသမဂ္ဂအနေနဲ့မြန်မာရေးဆုံးဖြတ်ချက်တွေကိုဆက်ပြီးချမှတ်ဖို့နဲ့မြန်မာဆိုရပေါ်ဖိအားပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့မြန်မာရေးလို့ရှားသူတွေကကုလသမဂ္ဂကိုတိုက်တွန်းလိုက်ပါတယ်လက်ပရောင်းတောင်ကျင်းစီမံကိန်းအကြံဖတ်ဖြုတ်ခွဲရမှာမီးလောင်တန်ရာရခဲ့တဲ့ဆရာတော်ဦးတိတ်ခညာနာနဲ့လူခွင့်ရေးရှိနေကြီးဦးအောင်သိန်းတို့ဟာနယူးယောက်ကုလသမဂ္ဂဌာနချုပ်မှာမလ31ရက်နေ့ကကုလအရာရှိတွေတန်တမာနေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါဒီအကြောင်းမန်းအင်ဂျင်နိုင်ကပြပြပေးပါပါခင်ဗျာ
မြန်မာနိုင်ငံမှာပြောင်းလဲတိုးတက်မှုတွေရှိနေတယ်လို့ကုလသမဂ္ဂအပေါင်းဝင်နိုင်ငံတကာအတိုင်းဝိုင်းကအသိအမှတ်ပြုထားတယ်ဆိုပေမဲ့လက်တွေ့မှာမြန်မာပြည်သူတွေဟာအာဏာပိုင်တွေရဲ့ဖိနှိပ်မှုကိုခံနေရဆဲဖြစ်တယ်ဆိုတာတွေကိုမနေ့ကကုလသမဂ္ဂဌာနချုပ်ကိုရောက်ရှိလာတဲ့မြန်မာအရေးလှုပ်ရှားသူတွေကတင်ပြခဲ့ကြတာပါအထူးသဖြင့်လူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်ဖို့ကုလသမဂ္ဂရဲ့မြန်မာအရေးဆုံးဖြတ်ချက်တွေဟာဆက်ပြီးထားရှိဖို့လိုအပ်နေသေးတယ်လို့ဆိုပါရယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးမစ္စတာနမ်ဘီယာအပါအဝင်နိုင်ငံတကာတန်တမန်တွေနဲ့တွေ့ဆုံခဲ့တဲ့လူခွင့်ရေးရှင်နေကြီးဦးအောင်သိန်းကအခုလိုပြောပါရယ
်။ UN resolution တွေကတော့ကျွန်တော်တို့နိုင်ငံတွေတော့မရပ်တင်သေးဘူးလို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဟုတ်လားဖြစ်စဉ်တွေကဆက်လက်ပြီးတော့ဖြစ်နေသေးပဲဆိုတာနောက်ဆုံးဆင့်ကြီးရပန်းတော့ကဖြစ်သွားတဲ့ကျွန်တော်တို့ဒီပညာရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဒီကျောင်းသားတွေကဆန္ဒထုတ်ဖော်တဲ့ကိစ္စတွေကိုဒီလိုကျွန်တော်တို့ပြည်ရေးဝန်ကြီးလက်အောက်ခံရဲတပ်ဖွဲ့ကနေပြီးတော့နောက်အခန်းပမာမယ်ဆိုတဲ့ကျောင်းသားတွေအောင်ရိုက်စစ်ပြင်းပြီးတော့ဟိုတရားစွဲဆိုတဲ့အဆင့်မျိုးတွေသူတို့လုပ်နေတယ်ပေါ့နော်အဲ့တော့သူတို့ကဒီလိုအကြမ်းဖက်တဲ့လူရကိုရင်းနှီးချီသူတို့ဆွဲကင်ပြီးတော့ဆောင်ပြနေစေဆိုတာပေါ်ပေါက်နေတဲ့အတွက် UN ရဲ့ resolution တွေဟာကျွန်တော်တို့ရဲ့ sign တဲ့ညီချပါပဲ
အဲ့တော့ရှင်းနေကြီးဦးအောင်သိန်းတို့ဘက်ကရောကုလသမဂ္ဂကိုအဓိကဘာတွေတင်ပြခဲ့လဲရှင
်ကျွန်တော်တို့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိစ္စတစ်ခုပါတယ်ပေါ့နော်နောက်ဒီ rules of law ဆိုတာချုပ်တဲ့နေဆိုတဲ့ကိစ္စကြီးပါတယ်ပေါ့နောက်တစ်ခုကကျွန်တော်တို့အခုဒီလုံခဲ့တဲ့နှစ်နှစ်လောက်ကဖြစ်ခဲ့တဲ့ဒီ background တော်မှာရဟန်းတန်ဃာတွေကိုကျွန်တော်တို့ phosphorus ပါတဲ့ဒီမီလောင်ဘုံသုံးဆွမှုနဲ့ပတ်သက်တဲ့ကိစ္စမလုံခဲ့တဲ့ဒီဇင်ဘာလောက်ကဒေါက်ခင်ဝင်းဥပေါင်းကိုသနတ်ဖြစ်ခံရပြီးသေဆုံးတဲ့ကိစ္စပေါ့နော်အဲ့ဒါကြီးကျွန်တော်တို့ကတိုင်ကျဖွင့်တယ်တိုင်ကျဖွင့်တဲ့အခါမှာတာဝန်ရှိသူပုဂ္ဂိုလ်ဆိုတဲ့ပုဂ္ဂိုလ်တွေကိုအဓိကထားရအောင်ပါပြည်ထောင်ဝန်ကြီးတို့ရဲချုပ်တို့နေဆက်ရေးဝန်ကြီးတို့ညောင်နောက်ခရိုင်ရဲမှုတို့မြို့နယ်အုပ်ချုပ်ရေးမှုတို့အစသည်ဖြင့်ပေါ့လေတို့အဲ့ဒီလိုဒီဝန်ပောင်းနဲ့ဥပိုင်ပူပေါင်းပြီးဆောင်ရွက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးအဲ့ဒီရှေ့ကနေဖြစ်ပေါ်လာတဲ့ခရက်တွေကိုကျွန်တော်အဓိကထားပြီးဆွေးနွေးတယ်
ခနာကို60ရာခိုင်နှုန်းလောက်မီးလောင်ဒဏ်ရာရခဲ့တဲ့ဆရာတော်ဦးတိတ်ခညာနာကလည်းလက်ပရောင်းတောင်ကျင်းနီစီမံကိန်းစန့်ကျင်ဆန္ဒပြခဲ့တဲ့တန်ဃာတော်တွေနဲ့ဒေသခံတွေကို အာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲနှိမ်နင်းခဲ့ဖို့တွေးကြုံခဲ့ရတဲ့ကိုတွေ့အဖြစ်အပျက်တွေကိုကုလသမဂ္ဂမှမိန့်ကြားခဲ့ပြီးမြန်မာနိုင်ငံမှာစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လက်ရှိမြန်မာအစိုးရကိုဖိအားပေးဖို့လိုတယ်လို့ VOA ကိုအခုလိုမိန့်ကြားပါတယ်
တို့ဗမာပြည်လက်ရှိအခြေအနေသိပါကြတာပေါ့နော်တို့ကတော့ဗမာပြည်ထဲမှာကောင်းမှုတွေပြောင်းလဲမှုတွေရှိနေတယ်ထင်နေကြတာပေါ့နော်ဥစဉ်တော့မရှိဘူးဆိုတာပြတာပေါ့နော်ရင်းနှုံးကအတိုင်းပဲအချိန်နှုံးရတဲ့တော့ချို့နေရတယ်မဆိုးသေးဘူးနိုင်ငံတကာဖိအားကြီးကတော့လူတုံးပဲဗမာပြည်ကထင်အားဆိုင်နေကြလုံနေကြလို့ရှိနေတယ်လေအနာရှင်တွေစိတ်အနာရှင်တွေကထဲတူလို့ပြည်သူလူထုပေါ်မှာညှဉ်းပန်းဆက်တာကြီးကျင်းလို့ဆက်ဆံတာဒီအဲ့ဒီကဗရမတာဖြစ်နေဆုံးပြည်ပနိုင်ငံကြီးရတယ်တော့အတက်ငယ်ကျန်တယ်ကဗျာအနေနဲ့များတော့ဖီးရတော့ပြည့်စုံချင်းနေတာပါလို့ကိုစင်းတော့မြင်တော့လို့ပဲ
မြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုတွေဟာကမ္ဘာအတိုင်းအဝိုင်းအတွက်ပြဿနာဘာကြောင့်ဖြစ်လာတယ်ဆိုတာကိုကုလသမဂ္ဂဌာနချုပ်မှာမြန်မာအရေးဆွေးနွေးပွဲကိုဦးစီးကျင်းပတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Global Justice Center ရဲ့ဥက္ကဋ္ဌ Janet Banshuf က VOA ကိုအခုလိုပြောပါတယ
်။ The Global Justice Center has been working with
Global Justice Center ကမြန်မာပြည်ထဲနဲ့ပြည်ပမှာရှိတဲ့လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတာပါ။ကျမတို့အဓိကထားတဲ့အချက်တွေကနိုင်ငံတကာဥပဒေတွေမြန်မာနိုင်ငံထဲမှာဘယ်လိုအသုံးချနေသလဲစစ်တပ်နဲ့မြန်မာအစိုးရကဒီဥပဒေမှာဘယ်အချက်တွေကိုချိုးဖောက်နေသလဲအထူးသဖြင့်အဖွဲ့အစည်းပုံအခြေခံဥပဒေပါအချက်တော်တော်များများဟာတရားမျှတမှုမရှိတဲ့အပြင်ကုလသမဂ္ဂပြဋ္ဌာန်းချက်တွေနဲ့နိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်နေတာပါဒါကြောင့်မြန်မာနိုင်ငံအချုပ်အခြာအာဏာကိစ္စတသက်မဟုတ်တော့ဘဲနဲ့ကမ္ဘာအဖွဲ့အစည်းအဝင်အဝိုင်းပြဿနာဖြစ်လာတာပါ
မနေ့ကကုလသမဂ္ဂမှကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲကို Global Justice Center နဲ့အတူ AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးနဲ့ Justice Trust အဖွဲ့တို့ကစီစဉ်ခဲ့တာဖြစ်ပါတယ်ရှင်
။မယ်အင်ဂျင်နဲ့ပြပြပေးတော်တာပါ။ဒီနေ့ညနေခင်းနောက်ဆုံးတင်ဆက်ပြီးမှာတော့အစိုးရပုံမှန်သတင်းစာရှင်းလင်းပွဲတွေဒီကနေ့စတင်လိုက်တဲ့အကြောင်းဖြစ်ပါတယ်။2015ခုနှစ်ဧပြီလ1ရက်နေ့ကနေစတင်ပြီးနိုင်ငံတော်သမရအိမ်တော်တွင်ကအပတ်စဉ်ပုံမှန်သတင်းစာရှင်းလင်းပွဲတွေမှာသမရအိမ်တော်သတင်းတောက်တဲ့တရားဝင်သတင်းစတင်ရယူနိုင်ပြီဖြစ်ပြီးနိုင်ငံတော်သမရရုံးပါဝင်သက်ဆိုင်ရာဝန်ကြီးဌာနတွေရဲ့သတင်းအချက်လက်တွေကိုလည်းသမရအိမ်တော်သတင်းတောက်တွေကနေ့စဉ်ပုံမှန်သတင်းရယူခွင့်ရပြီဖြစ်ပါတယ်။အရင်ကဆက်သွယ်ရယူမေးမြန်းဖို့ခက်ခဲတဲ့အစိုးရပိုင်းဆိုင်ရာသတင်းချက်လက်တွေကိုသတင်းမီဒီယာတွေအနေနဲ့ပုံမှန်ရယူနိုင်တော့မယ့်ခြေလှမ်းတရားလည်းဖြစ်ပါတယ်။အသေးစိတ်ကိုမဆုမွန်ကဆက်သွယ်မေးမြန်းပေးထားပါရခင်ဗျာ
။ဟုတ်ကဲ့ပါ။အစိုးရရုံးဆိုင်ရာနေပြည်တော်ကသမရအိမ်တော်မှာဒီကနေ့ဧပြီလ1ရက်နေ့ကနေစတင်ပြီးတော့သမရဦးသိန်းစိန်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သမရအိမ်တော်သတင်းတော့အဖြစ်သတင်းရယူခွင့်ပြုထားတဲ့သတင်းမီဒီယာသမားတွေကိုသတင်းသာရှင်းလင်းပွဲပြုလုပ်ခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဦးရထွက်က VOA မြန်မာပိုင်းကိုပြောပါရယ
်ဒီနေ့ဧပြီလ1ရက်နေ့မှာစတာပေါ့ဗျာကျွန်တော်တို့ကနောက်ဆိုရင်တော့တရက်ကျူပြီးတော့မှကျွန်တော် email ရနေတဲ့စိတ်နောက်နေ့မှာတုံးမဲ့သမရကြီးရဲ့အစီအစဉ်တွေကိုကျွန်တော်ဖြန့်ဝေမယ်ဒီနေ့ထုတ်တဲ့ဟာတော့တို့မနေ့ကရှင်းပြလိုက်တယ်ဒီနေ့မှာတို့လာဆောင်ပြီးတော့မှတို့တွေကကျွန်တော်ဟိုကတည်းကရေးတွက်ပေါ့နေဝင်ခိုင်းနေဓာတ်ပုံကြိုက်တယ်ပြန်ထွက်တယ်တွေ့ဆုံပွဲပြီးတော့အခါမှာကျွန်တော်ကသွားပြီးတော့ရှင်းပြပါတယ်ဒီနေ့လည်းမှာလဲအောက်လွတ်တော်ဒူနေစုကောင်းဆောင်မစ်ပိုလူစကီနဲ့တွေ့ဆုံပွဲပြီးတော့လည်းကျွန်တော်ပဲသွားပြီးတော့ရှင်းပြပါတယ်ဒါတော့တချို့ကျွန်တော်လုပ်နေတဲ့ပုံစံပေါ့ကင်မရာဦးမကတော့၄၀မိနစ်၁၀နာရီမှာကိုစော်တေးကလာပြီးတော့မှအတိအကျသိရတဲ့အချက်တွေရှင်းရှင်းပြမယ်နောက်တစ်ခါဒုတိယအဆင့်နဲ့ကျွန်တော်ကြီးမန်းတာတော့အဝင်ကြီးဌာနတွေမှာကျွန်တော်တို့အများအားတွန်းဝင်ရုံးနေဖွဲ့ပြီးတဲ့အခါမှာမီဒီယာဆက်ဆိုင်ရာရှိတွေခန့်ထားပြီးတော့တင်တန်းလဲပေးထားပြီးပါပြီအဲဒုဝင်ကြီးတွေနဲ့အဲ့လိုအရာရှိတွေကိုလည်းဒီမှာသမရအိမ်တော်မှာဖိတ်ပြီးတော့မှမီဒီယာနဲ့တွေ့ဆုံပေးဖို့ကျွန်တော်စီစဉ်ထားပါတယ
်သမရအိမ်တော်သတင်းတောက်တွေအတွက်အပတ်စဉ်ပုံမှန်သတင်းစာရှင်းလင်းပွဲနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေရဲ့အလှည့်ကျသတင်းစာရှင်းလင်းပွဲတွေအပါအဝင်သမရအိမ်တော်အတွင်းကနေ့စဉ်သတင်းအချက်အလက်ရယူနိုင်တော့မယ့်အစီအစဉ်တွေကိုလည်းစီစဉ်ဆောင်ရွက်ပေးမှာဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဦးရထွက်ကပြောပါတယ
်ခင်ဗျားတို့အမေရိကန်သမရအိမ်တော်လမှာလိုပဲနေ့စဉ်သတင်းတောက်50တွေလာကျင်တော့လာပေါ့ဗျာကျွန်တော်ကရှင်းပြမယ်သူတို့မေးတာဖြေမယ်တကယ်တော့ထူးခြားတဲ့စီစဉ်တွေရှိလို့ကျွန်တော်တို့ဒီလိုလို့ရှိရင်တိကျနေရတဲ့စီစဉ်မျိုးရှင်းပြမယ်။အဲကျွန်တော်တို့သတင်းကားတစ်ခုလုပ်တာတယ်အင်တာနက်အဆက်တွေပဲကျွန်တော်လုပ်ပေးတာတယ်။တကယ်တော့ TV ကင်မရာတွေပါလာမယ်ဆိုရင် TV ကင်မရာတွေတိုက်ရိုက်အတန်ယူလို့ရအောင်ကျွန်တော်တို့နေရာမှာသူ့ socket box တွေနဲ့မိတ်ဆာတွေထားထားပြီးမယ်။နောက်တစ်ခါဝန်ကြီးဌာနတွေကတို့ရောသူထုတ်ပြန်တဲ့ press statement လို့ဟာမျိုးတွေရှိလို့ရှိရင်ရယူနိုင်အောင်လို့ကျွန်တော်တို့သတင်းကားပဲကျွန်တော်ဖြန့်ဝေပေးပါ။ဒီတော့အခါလို့ဆိုတာအခါနာရှိရင်ခေါ်ပြီးတော့လုပ်တယ်ဆိုပေမဲ့အခုကတော့နိုင်ငံတကာမှာလိုပဲစနစ်တကျဖြစ်အောင်ကျွန်တော်စလုပ်တယ်လို့ပြောလို့ရပါတယ်။အဲ့လားသူသက်ဆိုင်ရာဝန်ကြီးဌာနတွေမှာလည်းသတင်းထုတ်ပြန်ရေးအခန်းကြီးလုပ်ဖို့ကျွန်တော်တိုက်တွန်းနေတာပေါ့။ပထမအဆင့်နဲ့တော့သမရအိမ်တော်မှာလာပြီးတော့ထိတွေ့မယ်ဆိုရင်ကျွန်တော်တင်နေသတင်းစီစဉ်မှုကပို့ပြီးတော့မြန်လာမယ်။သတင်းတော်တွေအနေနဲ့လည်းသတင်းတစ်ခုရလို့ရှိရင်မှန်အတည်ပြုနိုင်တဲ့အခွင့်အရေးတွေပို့ရလာမယ်လို့ကျွန်တော်မျှော်လင့်နေ။သို့တော်တကယ်လုပ်ဖြစ်အောင်ကတော့သတင်းသမားတွေရောသက်ဆိုင်ရာဝန်ကြီးဌာနက သတင်းထုတ်ပြန်ရေးအရာရှိတွေပေါင်းပြီးတော့လောက်ရပါပေါ့ဗျာ
။ဒါကြောင့်သတင်းမီဒီယာသမားတွေအနေနဲ့တမရအိမ်တော်အတွင်းသတင်းရယူခွင့်ရနိုင်မှုအတွက်ကမြန်မာနိုင်ငံဆိုင်ရာပြည်ပသတင်းမီဒီယာတွေနဲ့ပြည်တွင်းသတင်းဌာနတွေကတမတ်ချက်တွေနဲ့အညီတမရအိမ်တော်သတင်းတောက်တွေကိုနေပြည်တော်မှာထားရှိပေးထားရတာဖြစ်ပါတယ်။နေပြည်တော်မှာရှိတဲ့တမရအိမ်တော်မှာသတင်းသမားတွေအတွက်သတင်းမီဒီယာဂန်တီးတန့်ဖန်တီးပေးထားမှာအပါအဝင်နေ့စဉ်ပုံမှန်သတင်းအချက်အလက်တွေရယူနိုင်မှုအတွက်ကိုလည်းနိုင်ငံတော်တမရရုံးဘက်ကစီစဉ်ပေးထားမယ့်အကြောင်းနဲ့မီဒီယာသတင်းဌာနတွေစီကနေပြီးတော့တမရအိမ်တော်သတင်းတောက်ထားရှိနိုင်ရေးသတ်မှတ်ချက်တွေနဲ့ပတ်သက်လို့အကြံပြုဆွေးနွေးခဲ့တာတွေကိုတမရအိမ်တော်သတင်းတောက်တဦးဖြစ်တဲ့ကိုလင်းဘူဘူကအခုလိုပြောပြပါတယ်
။တမရအိမ်တော်ကိုသတင်းယူခွင့်ပေါ့နော်။ဌာနကိုတယောက်ပေါ့။ပြည်ကြီးကြီးရင်းရောနိုင်ငံတကာသတင်းဌာနနဲ့ဌာနကိုတယောက်လျှောက်ထားခွင့်ရှိတယ်လို့သူကပုံလုံးကိုညှိနှိုင်းလိုက်တယ်။ညှိနှိုင်းလိုက်တဲ့အချိန်မှာကျွန်တော်တို့ကိုယ်မှာစီကံချက်တွေတော့ပါတော့ဗျာ။ဥမာအနည်းဆုံးဟိုမီဒီယာလုံးတဲ့၅နှစ်ရှိရမယ်လို့အခြေခံသတ်မှတ်ချက်တွေပေါ့နော်။ပြီးတော့နောက်မှကျွန်တော်တို့ထောင်လိုင်းပေါ့သတင်းထောင်လိုင်းပေါ့ SP ပေါ့။သူတို့ကနေပြီးတော့ပြန်ပြီးတော့နောက်ကနေဗယ်ရင်လိုက်လိုက်ပါလေလုပ်တယ်။ဒီနေ့ကျတော့ပထမဆုံးအနေနဲ့သူစပြီးတော့ဝင်နေပေါ့နော်ဒီနေ့ဝင်နေဆိုတော့ပရိုတိုကောအရင်တော့ဆိုရင်တမနာရင်ကိုဝင်လို့ရှိရင်ဗျာဒီတမနာရင်မှာတခုခု event တခုခု call တခုခုလုပ်လို့ရှိရင်ကျွန်တော်တို့ကပြန်ရရရင်တဖင်သွားတယ်အခုကျတော့ဟိုအဲ့ဒီဟာ step မရှိတော့ဘဲနဲ့ဝင်ရထွက်တဲ့ procedure ကတော့ဟိုအရင်တက်ဆိုင်တော့နည်းနည်းလေးတော့ရှင်းသွားတာပေါ့အရင်ဆိုကျွန်တော်ကလာရတယ်ပြန်ရရင်ကိုသွားရတယ်ပြန်ရရင်ကစီစဉ်ပေးတဲ့ဟာနဲ့သွားရေးအစီအစဉ်ကအခုကျတော့တမနာအိမ်ကြီးကိုတိုက်ရိုက်ကိုကိုသွားဟိုနေတိုင်းနေတိုင်းသွားနေလို့ရတာပေါ့လေ
တမနာရုံးပါဝင်အစိုးရဝန်ကြီးဌာနတွေရဲ့တည်င်းချက်လက်မှန်ကန်မြန်ဆန်စွာစီစဉ်နိုင်ရေးအတွက်အဓိကရည်ရွယ်ပါတယ်ဆိုပြီးတော့တမရအိမ်တော်ကဧပြီလ၁ရက်နေ့ကနေစပြီးသတင်းမီဒီယာတွေနဲ့ပုံမှန်တွေ့ဆုံမှုအစီအစဉ်ကိုစတင်လိုက်တာလည်းဖြစ်ပါတယ်ဒါဟာပြုပြင်ပြောင်းလဲရေးဖော်ဆောင်နေပါတယ်ဆိုတော့တမရဦးသိန်းစေဦးဆောင်တဲ့အရသာအစိုးရလက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်ကအတော်အသင့်ရှိလာနိုင်ပြီလို့ဆိုနိုင်ပေမဲ့လည်းအစိုးရတာဝန်ရှိတဲ့သူတွေသက်ဆိုင်ရာဝန်ကြီးဌာနတွေအနေနဲ့သတင်းမီဒီယာတွေအပေါ်မှာသတင်းအချက်အလက်ဖြန့်ဝေမှုအားနည်းနေတဲ့အတွက်အခုလိုမျိုးတမရအိမ်တော်မှာပုံမှန်သတင်းစာရှင်းလင်းပွဲတွေပြုလုပ်တဲ့ဆိုရင်အရင်ကထက်စာရင်တော့သတင်းချက်လက်တရားဝင်ရယူခွင့်ရနိုင်တော့မယ့်အနေအထားဖြစ်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ရှင်းလင်းချက်တွေကိုလည်းတရားဝင်သိရှိနိုင်တော့မှာဖြစ်တယ်လို့သတင်းမီဒီယာသမားတွေကပြောဆိုပါတယ်ရှင်
။ဒီကနေ့ညနေခင်းတင်ဆက်ပေးတဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲခင်ဗျာ။ကျွန်တော်တို့အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးတော့မှာပါခင်ဗျာ။
ဒီနိုင်ငံရဲ့နျူကလ িয়ার စီစဉ်အတွက်မူပေါင်းတစ်ခုချမှတ်ဖို့ဆုံးဖြတ်ချက်ထွက်ပေါ်မလာနိုင်တဲ့အတွက်ဒီကနေ့အထိလည်းအီရန်နဲ့ကမ္ဘာအင်အားကြီး၆နိုင်ငံကဆက်လက်ညှိနှိုင်းဆွေးနွေးနေကြပါတယ်။အီရန်ကိုယ်စားလှယ်ဖွဲ့နဲ့တရုတ်ဗြိတိန်ပြင်သစ်ရုရှားအမေရိကန်နဲ့ဂျာမနီတို့ပါဝင်တဲ့ကိုယ်စားလှယ်ဖွဲ့ဝင်တွေကသတ်မှတ်ချက်ဖြစ်တဲ့မနစ်ညသကောင်ရန်အထိဆုံးဖြတ်ချက်မချနိုင်တဲ့ကြောင့်ဒီကနေ့ဆွစ်ဇာလန်နိုင်ငံလူဆုံးမျိုးမှာဆက်လက်ဆွေးနွေးနေကြတာပါ။နိုင်ဂျီးရီးယားနိုင်ငံမှာဒီမိုကရေစီပေါ်ထွန်းလာပြီးတပါတီစနစ်ကိုလည်းအဆုံးသတ်နိုင်ခဲ့ပြီလို့သမ္မတဖြစ်ရွေးချယ်ခံထားရတဲ့မိုဟာမတ်တူဘူဟာရီကပြောဆိုလိုက်ပါတယ်။စနေနေ့ကသမ္မတယူကောက်ပွဲမှာလက်ရှိသမ္မတဂွတ်လက်ဂျိုနာသန်ကိုမဲပေါင်း2တန်းကျော်နဲ့အနိုင်ရရှိသွားတဲ့အကြောင်းယူကောက်ပွဲကော်မရှင်ကဒီကနေ့ပဲတရားဝင်ကြေညာခဲ့ပြီးနိုင်ပိုင်းတွင်သမ္မတသစ်ဖြစ်လာတော့မယ်ဘူဟာရီကအဘူချက်မြို့တော်မှာပြောဆိုသွားခဲ့တာပါ။အဲအစ္စလမ်စစ်တွေးကြွားပြီးခဲ့တဲ့နှစ်ဇွန်လကနေ့ကထိန်းချုပ်ထားခဲ့တဲ့အီရတ်နိုင်ငံတိခရစ်မြို့ကိုသတင်းပတ်တွေနဲ့ချီထိုးဆစ်ဆင်နေတဲ့အီရတ်တပ်ဖွဲ့တွေကမြို့ကိုအပိသက်သိမ်းပိုက်နိုင်မှုဒီကနေ့လဲဆက်လက်ကြိုးပမ်းနေပါတယ်။မြို့ထဲမှာကျန်နေသေးတဲ့စစ်သွေးကြွားတွေကိုရှင်းလင်းမှုအီရတ်တပ်ဖွဲ့ဝင်တွေကြိုးပမ်းနေတဲ့အကြောင်းအီရတ်ပြည်ထောင်စုဝန်ကြီးမိုဟာမက်ဆလမ်အယ်ကာဘန်ကပြောဆိုခဲ့တာပါ။ယမန်နိုင်ငံနောက်ပိုင်းမှာရှိတဲ့နိုးထွက်ပစ္စည်းစက်ရုံတစ်ခုမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တာကြောင့်အနည်းဆုံးလူ25ယောက်သေဆုံးသွားပါတယ်။ဒီပောက်ကွဲမှုဟာယမန်မှာအာရေဗျနိုင်ငံကဦးဆောင်ပြီးမဟာမိတ်တွေရဲ့လေကြောင်းတက်ခတ်မှုကြောင့်လားအစိုးရဆန့်ကျင်တဲ့တက်ခိုက်ရေးသမားတွေလက်ချက်လားဆိုတာကတော့တကယ်ကိုကွယ်မသိသေးပါဘူး။ဆေယုံရှိရာဟိုဒေတာစိတ်ကမ်းမြုပ်ကလေးမှာဒီကနေ့ပုတ်တူးနေမယ့်အစောပိုင်းကပဲတက်ခတ်မှုတွေဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါရယ်
။သတင်းချင်းချုပ်ကိုကောင်လင်းကကြေညာပေးခဲ့တာပါ။ဒီမနေ့စီစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Glenn Von Calio ဖြစ်ပါရယ်။ကျွန်တော်ကတော့အအောင်ပါ။ April 1ရက်ပုတ်တူးနေ့ညနေခင်း VOE မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ကနေ9:00အထိ line to meter 7.25 ကနေတက်ရိုက်ထုတ်လွှင့်ပေးခဲ့တာပါခင်ဗျာ။သောတာရှင်တွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.